မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်နှိမ်နင်းရကအသက်9နှစ်အရွယ်ကလေးတူဦးပါဝင်ထိခိုက်သေးဆုံးမှုတွေတိုးလာနေတဲ့အပေါ်မှာကုလသမဂ္ဂအပါဝင်နိုင်ငံတကာကထပ်မံသတိပေးနေပါတယ်။ညီညွတ်စွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတဲ့လုပ်ရက်တွေကိုရပ်ဖို့တိုက်တွန်းနေတဲ့ကြားမှာပဲနိုင်ငံတော်ဝန်တွေကြီးထိခိုက်မှုသတင်းတွေလည်းဆက်လက်ထွက်ပေါ်နေတာကြောင့်နိုင်ငံတကာကစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာ February 1ရက်နေ့အာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းတာကြောင့်တည်ဆုံးရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ကပြောပါတယ်
On Myanmar, our country team says it is deeply concerned about the continued use of force against children. This includes live ammunition.
ကျေးဇူးတောင်းပြတာပါကလေးငယ်တွေပေါ်ဆက်လက်ပြီးအင်အားတုံ့ပြန်နေနေတဲ့ပေါ်သူစိုးရိမ်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကရုံးမှာပြောပါတယ်ညီမျိုးတပ်ဖွဲ့ဝင်တွေအနေနဲ့ကျန်းသက်လို့ရတယ်မလုံချဘူးနဲ့ကလေးတွေနဲ့လူငယ်တွေအန်ဒီယံမဖြစ်အောင်စွာဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ
်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF စီရင်တွေအရ February 1ရက်နေ့နောက်ပိုင်းမှာဆန္ဒပြပွဲအင်အားတုံ့ဖြုတ်ခွဲတာတွေကြောင့်ကလေးငယ်အနည်းဆုံး23ယောက်တိတ်ဆုံးခဲ့ရပြီးပြင်းပြင်းထန်ထန်ဒဏ်ရာရသူ17ယောက်ရှိတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရ Fahrenheit ကပြောပါတယ်မနေ့တုန်းကမန္တလေးမြို့မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့9နှစ်အရွယ်ကလေးတစ်ယောက်တိတ်ဆုံးခဲ့ရတဲ့အတွက်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအင်အားသုံးနှိမ်နင်းရကတိတ်ဆုံးခဲ့ရသူတွေထဲမှာအသက်အငယ်ဆုံးလည်းဖြစ်ခဲ့ပါတယ်ဒီ9နှစ်အရွယ်ကလေးငယ်ဟာအိမ်ထဲမှာဖခင်ဖြစ်သူနဲ့အတူရှိနေတုန်းမှာပြစ်ခတ်မှုကြောင့်တိတ်ဆုံးခဲ့ရတာလို့မိသားစုဝင်တွေနဲ့နှိဆက်သူတွေကသတင်းမီဒီယာတွေကိုပြောပါတယ်တနင်္လာနေ့တုန်းကလည်းမန္တလေးစင်ကြီးဘုံရက်ကွက်ကအသက်16နှစ်အရွယ်ယောက်ျားလေးတူကြီးထိပ်ပြီးတော့တိတ်ဆုံးခဲ့ရပါတယ်မန္တလေးမှာဒီရက်ပိုင်းအတွင်းပြစ်ခတ်ခံရလူတိတ်ဆုံးသူတွေထဲမှာအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတယ်လို့အသက်20ကျော်လူငယ်တွေလည်းပါဝင်ပါတယ်မန္တလေးမြရီနန္ဒာအိမ်ယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကလေးငယ်မောင်ထွန်းထွန်းအောင်ကိုတနက်ထိမှတည်ဆုံခဲ့ရတာပါကလေးငယ်ကဆန္ဒပြသူတွေရဲ့ပါဝင်တာမဟုတ်ဘဲနဲ့အိမ်မှာနေရင်းနဲ့တနက်ထိမှတည်ဆုံခဲ့တာဖြစ်တယ်လို့မိခင်ဖြစ်သူကပြောပါတယ
်ကလေးကတကားပေါ့လို့နော်မှန်တကားပေါ့လေပိတ်မလို့လေမျိုးစင်မှာကျွန်တော်ဒီညတိုင်းကသူ့မနေ့ကစားတောက်ဖို့ဒီညမှာတောက်ရတာတောက်ရတာကျွန်တော်ယူဆုံးမရဘူးညာကျွန်တော်စားမယ်လို့ပြောတာကလေးလေးလေးကစနေသားလေးပါနော်ငါသားငယ်ပါသေးတယ်လို့ငါသားလိုက်ကြည့်ရင်အမေကတရားကြီးပဲရောက်ကြမှာအားပေးမှာလောက်ကုတ်ဒီဘက်ငါသားနဲ့နိုင်ပါသေးလားမင်းကပြောမနာလို့ပြညာပြောနေတာငါရင်ပြောလို့မရအနာတနဲ့
ပြောလို့
မြန်မာနဲ့လည်းပြောရနာ
မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေတာကြောင့်ဤစဉ်လူသေဆုံးမှုတွေဖြစ်ပေါ်နေပြီးမနေ့ကတည်းကတည်းက၄ယောက်သေဆုံးခဲ့ပြီးသေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်လာတယ်လို့ကယ်ဆယ်ရေးအဖွဲ့ဝင်တူဦးက VOE ကိုပြောပါတယ်
။ပြီးရင်တနက်နေ့ကလေးမလေး၄ယောက်ကတော့ဟိုဟာကားနဲ့ပို့နေတဲ့ကားပေါ်မှာပဲတည်သွားတယ်။ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိအဲ့ဒီလက်ဖက်ဆိုင်ကသူတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလက်တကောက်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလက်တကောက်အကန့်ပြစ်လိုက်တဲ့ဟာကသူနဖူးသူယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်။နေ့၃အခု၃ရောက်ရမနက်က၁ရောက်ရပေါ့မနက်ကဒီဘက်မှာ၁ရောက်တည်သွားသေးတယ်
။နေပြည်တော်မှာအင်္ဂါနေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကဆန္ဒပြပြည်သူတွေဘက်ကအကြမ်းဖက်လုပ်ရက်တွေကြောင့်အင်အားသုံးနှိမ်နင်းရတာဖြစ်ကြောင်းကောက်ွယ်ပြောဆိုခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အင်္ဂါနေ့ကစီရင်အရာလုံခြုံရေးတပ်ဖွဲ့ပြီးလက်ချက်နဲ့တည်ဆုံးသူအဖြစ်အတည်ပြုနိုင်သူ260ကျော်ရှိကြောင်းပြောဆိုထားပြီးလက်တွေ့မှာဒီထက်ပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။နိုင်ငံတကာပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children အဖွဲ့ကလည်းမန္တလေးမြို့မှာ9နှစ်အရွယ်ကလေးတူအပါအဝင်ကလေးငယ်တွေတည်ဆုံးမှုတိုးလာနေတဲ့အပေါ်မှာအင်္ဂါနေ့ကပဲသတိပေးလိုက်ပါတယ်။လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်နဲ့တနင်္လာနေ့နဲ့အင်္ဂါနေ့မှာနောက်ထပ်တည်ဆုံးတဲ့သူ3ဦးအပါအဝင်အခုဆိုရင်ကလေးငယ်20ကျော်တည်ဆုံးပြီး18ယောက်ထက်မနည်းဟာလဲဖမ်းဆီးခံထားရကြောင်းပြောပါရယ်ငင်းချင်းစွာဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေကြောင့်တည်ဆုံးရသူတွေထဲမှာကလေးငယ်တွေပါဝင်နေတာကိုထိတ်လန့်တုန်လှုပ်ဖွယ်တွေ့နေရကြောင်းလဲအင်္ဂါနေ့ကထုတ်ပြန်ချက်မှာ Save the Children အဖွဲ့ကပြောဆိုထားပါရဲ့ရှင်